စကိုင်းတိုင်းပလဲမြို့နယ်ပရောက်ကုန်းလမ်းခွဲမှာစစ်တပ်ရင်တန်းကို PDF ဖွဲ့ကဂျာရာပရင်းလေးမှာမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ PDF ခေါင်းဆောင်သူကဆိုပါတယ
်ပလဲပါမှာလဲလမ်းခွဲပါမှာတော့ဒီပလဲမြို့နယ်ကတရားကရဲဘော်တွေပေါ့ကားတစ်စီးရောလုံးဝလောက်ပဲပေါက်ပွဲသွားတယ်ဒီကိမောကတော့အဲ့ဒီကားတစ်စီးလုံးတော့မှပြတိသွားတဲ့အနေထားဖြစ်တော့ကြတော့ဒီပေါ်မှာပါတဲ့အကောင်တွေကတော့အတန်းနဲ့ဒေတာဘောက်တော့ပြစီးဒီကိမောပေါ့
ပလဲမြို့နယ်တွင်စစ်ကောင်စီတပ်တွေအများစုရုတ်သိမ်းပြီးဖို့ပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ BPDF ကဩဂုတ်လ17ရက်နေ့ရက်စွဲနဲ့သတိပေးစာထုတ်ပြန်ထားပြီးတဲ့နောက်အခုလိုတိုက်ခိုက်မှုဖြစ်တဲ့သတင်းတွေထွက်လာတာပါအလားတူမနေ့ကရင်းမာပင်ခရိုင်ရင်းမာပင်မြို့နယ်ဘက်မှာလည်းမုံရွာကနေပြန်လာတဲ့စစ်ကားတွေကိုကောင်းစစ်ရွာနီးကားလမ်းမှာ PDF ဖွဲ့တွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့အဲ့ဒီ PDF ဖွဲ့ကောင်းဆောင်ကပဲပြောပါတယ်ဒေသခံတွေကလည်းမိုင်းငါလုံးပောက်ကွဲခဲ့တယ်ဆိုတာနဲ့ကာနစီအနေငယ်ပျက်စီးခဲ့တယ်ဆိုတာပြောကြပေမဲ့ထိခိုက်မှုတော့မသိမြင်ရဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းလွန်းကညင်းဆိုပါတယ
်။မရှိပါဘူး။သူတို့ဘယ်နေရာပေါက်ဖွဲ့တယ်တော့
။ကလေးမြို့နယ်တောင်ပိုင်းနှစ်ချောင်းရွာတွင်ကိုစစ်တပ်ကနေဝေရောက်စီးနှင်းရှာဖွေပြီးသုစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုမနေ့ကဩဂုတ်လ12ရက်နေ့မွန်လွယ်ပိုင်းကပန်းမွန်ချောင်းကျေးရွာတောင်ဘက်ကျောမှာကလေး PDF ဖွဲ့ကနေပိတ်ဆို့ပစ်ခတ်တိုက်ခိုက်တာမှာစစ်တပ်ဘက်က3ဦးကြဆုံးတယ်လို့ PDF ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။တနက်ပတ်သက်ပြီးတည်ရဖို့ကလေး PDF ဖွဲ့ကို VOA ကဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပန်းမွန်ချောင်းနီးယေစုကျေးရွာကရွာသားတူကတော့မနေ့ကပန်းမွန်ချောင်းကျေးရွာပတ်ဝန်းကျင်မှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားဆောင်ကျော်အိုးအိမ်စွန့်ထွက်ပြေးရတယ်လို့ပြောပါတယ်။
ဒီရဲရတာရထပြီးတယ်ပါမွန်ဆောင်ရရဲ့ဟာခါလေးရဲ့ယေစုရထပြီးနေကြတာလည်းနဲ့ကြည့်ချရတယ်ဆိုတော့လူဦးရေတော့၃00ပေါင်းကတော့2500လောက်ရှိမှလူဦးရေ
စစ်ကောင်စီပြောခွေရဗိုလ်ချုပ်စော်မင်းထွန်းကတော့ကလေးမျိုးနဲ့နှာချောင်းကျေးရွာဘက်မှာတိုက်ပွဲဖြစ်တာမရှိဘဲလက်နက်နဲ့ဖောက်ခွေရေးပစ္စည်းတွေရှာဖွေဖမ်းဆီးရမိတဲ့ဖြစ်စဉ်ပဲရှိတယ်လို့ပြောပါတယ်
မနေ့ကဖြစ်တာတော့ဟိုကလေးဘက်မှာဖြစ်တဲ့ဟာပဲရှိတယ်ကလေးကကျွန်တော်နှာချောင်းကျေးရွာဘက်မှာကိုပိုင်းတက်တန်းကျောင်းတစ်ခုမှာတရေရလို့မသွားရှာတာမှာအဲ့မှာတော့ဟိုတနတ်နဲ့ကြည်စံနေပြီးလိုက်တဲ့ဟာဖြစ်စဉ်တစ်ခုရှိတယ်ရန်ကျိုးတွေပါတယ်ပြီးလိုက်တဲ့ဟာတစ်ခုရှိတယ်အပြင်ဆက်ဆက်တည်းကနှစ်ယောက်မိတဲ့ဟာရှိတယ်ဒါပဲရှိပါလားဗျ
လက်ရှိမှာစစ်တပ်ကနှာချောင်းကျေးရွာမှာဆက်ပြီးတပ်ဆွဲထားတာကြောင့်ထိတွေ့တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကလေးနဲ့ကံကောင်းချမ်းမှာကားတွေမှန်ချပြီးမောင်းနှင်သွားလာဖို့နဲ့တိရခန့်ပြည်သူတွေလုံခြုံရေးတရိထားပြီးနေထိုင်သွားလာဖို့ကလေးကာကွယ်ရေး PDF ဘက်ကသတိပေးထားပါတယ်ခင်ဗျာ